Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA မေကန်တန်ရဲ့2015ခုနှစ်မေလ31ရက်တနင်္ဂနွေနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ့10:00အထိလိုင်းတွင်မီတာ24 25 32 50နဲ့လိုင်းလတ်190ရိုးကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပဲသတင်းလေးကိုတော်မှုပြည်နယ်တွေ့ချင်ညာပေးမှာပါဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကစပိန်မတော်တဆပြစ်မှုအတွင်းမှာပေါင်ယိုးကျူးသွားတာနောက်ဒီနီပေါ်နိုင်ငံကငလင်ကြီးအပြီးမှာပိတ်ထားတဲ့စာတင်ကြောင်းတွေကိုဒီကနေ့မှပြန်ဖွင့်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းလေးကိုတင်ပြပေးဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ပြည်ခိုင်မျိုးပါတီအောင်နိုင်ရေးဘဟုမတိဖွဲ့ပြီးရွေးကောက်ပွဲအတွက်ပြင်ဆင်နေပြီ
တငားမှာလည်းနိုင်ဖို့အတွက်အောင်နိုင်ရေးပါတီကခုလက်ရှိဖြစ်တော်ဥက္ကဋ္ဌကြီးသူရဦးရွှေမန်းကောင်းဆောင်ပြီးတော့ကျွန်တော်တို့အောင်နိုင်ရေးကော်မတီပြန်ဖွဲ့ပါတယ်ပြည်သူရဲ့ယုံကြည်မှုရ
သတင်းနဲ့အပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့တက်ကြီးစကားကဏ္ဍတွေကိုတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပါမယ်ခင်ဗျာ
တောင်တရုတ်ပင်လယ်တွင်းကကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်ဘက်ကလှုပ်ရှားဆောင်ရွက်မှုတွေကိုအမေရိကန်ကပြစ်တင်ဝေဖန်လိုက်တဲ့ပေါ်တရုတ်ဘက်ကတခါပြင်းပြင်းထန်ထန်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်ဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးလူညွန့်ရေးဆွေးနွေးပွဲအတွင်းတရုတ်ရေတပ်ဗိုလ်ချုပ်ဂျီဆန်ဂျင်ကောင်းကပင်လယ်တွေကကျွန်းတွေကိုမြေဖို့ချဲ့ထွင်နေတာဟာကျိုးကြောင်စီလျော်ပြီးတရားဝင်နေနောက်ဒီလှုပ်ရက်တွေဟာနိုင်ငံတကာကိုအကျိုးပြုဖို့ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်ကျုပ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ရေရက်ပိုချုပ်ဂျီဂျင်ကောကဒီတောင်တရုတ်ပင်လယ်ပြင်ကကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကပြောကြားထားတာတွေကိုဘာမှအပြောင်းလဲလုပ်မှာမဟုတ်ဘူးဆိုပြီးတော့လည်းခိုင်မာပြောပါတယ်။ဒါအပြင်ဒီပြဿနာကိုဖြေရှင်းရမှာလဲတွဲဆုံဆွေးနွေးပြီးငြင်းငြင်းနဲ့ရလဒ်ထွက်လာဖို့လှုံ့ဆော်တော့မှာဖြစ်တယ်လို့ပြောပါတယ်။ရတဲ့ပေါ်ကြကြီးကတရုတ်နိုင်ငံရဲ့လုပ်ရပေါ်တန်တရားရှိနေတဲ့စစ်ဖက်ရရှိတွေတန်တမန်တွေပညာရှင်တွေသတင်းတောက်တွေရဲ့ဒရဇက်မီးရမှုတွေကိုကြုံရပေမဲ့ဘာကောမှတိတိကျကျပြန်လည်ဖြေကြားသွားတာမျိုးမရှိပါဘူးအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကဒီကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့သူပိုင်ကိုပိုင်အငင်းပွားမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတကာဆန်သတ်မှတ်မှုတွေကိုကြော်လွန်ပြီးဆောင်ရွက်လာတဲ့တရုတ်နိုင်ငံဒီလိုရက်ကိုဒေဒိုးဝေဖန်ပြီးနောက်တစ်ရက်မှာတရုတ်ရတဲ့ပေါ်ကြကြီးကသူတို့နိုင်ငံရဲ့ယက်တိကျနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုခဲ့တာပါခင်ဗျာ
စင်ကာပူနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဒေတာရင်းအစစ်မြင့်လုံခြုံရေးဆွေးနွေးပွဲကျင်းပနေတဲ့နေရာမှာကာယံထားတဲ့အတားအဆီးတွေကိုကားနဲ့ဝင်တိုက်ခဲ့တဲ့လူနှစ်ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးတခြားတစ်ယောက်ကိုတော့အသေးပြက်ခတ်ဖမ်းမိခဲ့တယ်လို့စင်ကာပူရဲဌာနတာဝန်ရှိသူတွေကပြောဆိုပါတယ်ဒီအဖြစ်အပျက်ဖြစ်ပွားတဲ့နေရာဟာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာနဲ့နိုင်ငံသီးသီးကကိုယ်စားလှယ်တွေတက်ရောက်နေတဲ့ Shangri-La Dialogue ဆွေးနွေးပွဲလက်ခံကျင်းပနေတဲ့ဟိုတယ်နားမှာဖြစ်ပါတယ်ဒီဖြစ်ရကြောင့်ဆွေးနွေးပွဲကိုအနှောက်အယှက်တစ်စုံတရာမရှိပေမဲ့တာဝန်ရှိသူတွေကလုံခြုံရေးတိုးမြင့်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ဖန်စီခံထားရသူနှစ်ယောက်ထဲကလူတစ်ယောက်စီမှာတွေ့ရတဲ့ပစ္စည်းတချို့ကမူးယစ်ဆေးဝါးလို့ယုံကြည်ရတဲ့အကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီဖြစ်ရဟာကျင်းပနေစဉ်အစ်မြင့်လုံခြုံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့လက္ခဏာတစ်စုံတရာမတွေ့ရဘူးလို့လည်းသိရပါတယ်ရှင်။
တော့ကြာနေက every time ဖြာဖို့မျိုးနယ်တွေကမြမရေးပိုင်တဲ့ထက်မှဖမ်းမိတဲ့လေစီပြေဒုက္ခတဲ့900ကျော်နဲ့ပတ်သက်ပြီးမြမဆွေရရှိတွေကသတင်းတောက်တီကိုသတင်းယူခွင့်မပေးဘူးလို့ writer သတင်းမှာဖော်ပြထားပါတယ်အမျိုးသမီး90ကျော်နဲ့ကလေးငယ်90လောက်အပါအဝင်လေစီပြေဒုက္ခတွေလိုက်ပါလာတဲ့ဒီဖမ်းမိတဲ့လျာပင်လယ်ပြင်မှာဒီတိုင်းမျောနေတာဖြစ်ပြီးသူတို့ကိုတွေ့ရှိခဲ့တဲ့ရေတပ်ကသာမကယ်တင်ရင်လေပေါ်ပါသူတွေတည်ဆုံနိုင်ကြောင်းအမီမဖော်လို့တဲ့ရေတပ်အရာရှိတဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါရယ်။တစ်ချိန်တည်းမှာပဲမေလ21ရက်နေ့ကမြန်မာရေပိုင်နယ်ထဲမှာဖမ်းမိတဲ့ဒီလေစီးပေးဒုက္ခသည်တွေကိုတဲဆောင်ပေးတဲ့လူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းဘက်ကလိုရှိနေတဲ့ထိုင်းဆက်လီပိုင်ရှင်ကိုမြန်မာနိုင်ငံရန်ကုန်မြို့မှာဖမ်းဆီးမိခဲ့ပါရယ်။လေပိုင်ရှင်ဟာထိုင်းနိုင်ငံရန်ကုန်မြို့ကဖိမင်ဆိုသူဖြစ်ပြီးသူ့ကိုလွန်ခဲ့တဲ့တောက်ကြနေ့ကဖမ်းမိတာလို့လူကုန်ကူးမှုတာစီတိုက်ဖြည့်ရေးတပ်ဖွဲ့ကအတည်ပြုပြောဆိုပါရယ်။အဲ့ဒီဆက်လီမှာပါတဲ့လေကြီးပြဒုက္ခတွေအလုံးနီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတော့သူတို့နိုင်ငံသားဟုတ်မဟုတ်စစ်စစ်နေသေးပါထောင်နဲ့ချီတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကလူကုန်ကူးသူတွေနဲ့ချိတ်ဆက်ပြီးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားကြတာပါအလုတ်ကင်ဘဝရည်ရည်ပိုကောင်းမလားဆိုတဲ့မျှော်လင့်ချက်နဲ့အခုလိုပြောင်းရွှေ့ဖို့ကြိုးစားတာလည်းဖြစ်ပါတယ်ဒီလိုအခြေအနေတွေကိုအခွင့်ကောင်းယူပြီးလူကုန်ကူးမှုအဖွဲ့အစည်းမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံကိုပို့ဆောင်ပေးမယ်ဆိုပြီးတော့လည်းဖျားယောင်းခဲ့တာပါနောက်ပိုင်းမှာဒီလူမှောင်ကူးအဖွဲ့တွေကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလည်းပြစ်မှတ်ထားလာပါတယ်ခင်ဗျာ
ဧပြီလ25ရက်နေ့ကပြင်းထန်တဲ့ငရင်တန်းကြောင့်လူ 8,600 ကျော်သေဆုံးခဲ့ရတယ်။အပျို့ပြက်ပုံနေကြကနေပေါ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာတော့တနင်္ဂနွေလုံးကကျောင်းတွေကိုပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။ပြင်းအား 9.8 magnitude ရှိတဲ့ငရင်တန်းကြောင့်စာတင်ကျောင်းပေါင်း 8,000 ကျော်ပျက်စီးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကျောင်းတွေကိုမေလ18ရက်နေ့မှာပြန်ဖွင့်ဖို့ကနဦးအစီအစဉ်ရှိခဲ့ပေမယ့်မေလ12ရက်နေ့မှာထပ်ပြီးလှုပ်ခဲ့တဲ့ပြင်းအား 9.4 magnitude ငရင်တန်းကြောင့်ကျောင်းပြန်ဖွင့်မှုရက်ကိုမေလနောက်ဆုံးပိုင်းကိုရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ကျောင်းနဲ့တက်သားချောင်းကြီးအဖွဲ့တွေကအပြည့်အစည်တွေကိုပြင်ပြီးအဖြစ်သဘောတိစောက်ထားတဲ့စာသင်ခန်းတွေနဲ့ကျောင်းပြန်ဖွင့်မှုပြင်ဆင်ခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ကလည်းဒေသတွေတစ်ဝါးတွေအုံပြုပြီးယာယီစာသင်စခန်းတွေစောက်ပေးခဲ့ပါတယ်။နေပေါ်နိုင်ငံမှာပြင်းထန်တဲ့ငရင်တန်းကြောင့်ကလေးရောလူကြီးတွေပါကြောက်လန့်တုန်လှုပ်ခဲ့ရပြီးနောက်ဆက်တွဲလှုပ်တဲ့ငရင်တွေကြောင့်သူတို့ရဲ့ကြောက်စရာတွေ့ကြုံတွေကိုရင်ဆိုင်ကျော်လွှားဖို့အချိန်မရခဲ့ကြပါဘူးဒီနေ့လိုကြောက်စဖွင့်တဲ့တနင်္ဂနွေနေ့မှာတော့ကြောက်တော်များများမှာပုံမှန်အတန်းမရှိဘဲကလေးတွေကိုကြောက်ငါးတွေနဲ့ကြိုးပြီးကြောက်မှာတငယ်ချင်းတွေဆရာတွေနဲ့စုစုစည်းစည်းရှိနေစေမှာဖြစ်ပါလိမ့်ရှင်
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလှိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းငွေနေညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။ဒီကနေ့တင်းငွေနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဆွစ်ဇာလန်နိုင်ငံဂျနီဗာမှာစပိန်မတော်တဆဖြစ်မှုကြောင့်ခြေထောက်ကျိုးသွားပါတယ်။အဲဒီနောက် Mr. Kerry ကိုရဟတ်ရင်နဲ့ဂျနီဗာဆေးရုံကိုပို့ဆောင်ပေးခဲ့ပါတယ်။အခုဖြစ်ရကြောင်သူ့ရဲ့လေးနိုင်ငံခီးစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အဲဒီလိုမတော်တဆဖြစ်မှုကြောင့် Mr. Kerry ကသတိမေ့မြောသွားတာမျိုးမရှိဘဲအခြေအနေအားတည်တည်ငြိမ်ငြိမ်ရှိပါတယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။မတော်တဆဖြစ်ချိန်မှာ Mr. Kerry ရဲ့ကားရမ်းနဲ့အတူဆရာဝန်တယောက်နဲ့အခြားကျန်းမာရေးလုပ်သားတွေလည်းရှိနေပါတယ်။သူ့ရဲ့ပေါင်ယိုးကအသွားပြီးဒီအမေရိကန်နိုင်ငံပြည်ထောင်စုကိုပြန်လည်ရောက်ရှိတဲ့အခါမှာတော့ Boston မှာဆက်ပြီးတော့ကုသမှုခံယူမှာပါ။ Mr. Kerry ရဲ့တင်မဆုံခွဲစိတ်ကုသပေးတဲ့ဆရာဝန်ကပဲဒီပေါင်ရိုးအပ်သွားတာကိုဆက်ကုသပေးမယ်လို့သူရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်နိုင်ငံသားရေးဝန်ကြီးကယ်ရီယာအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်ဇွန်30မတိုင်ခင်မှာဒီအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်နဲ့တွေ့ဆုံဖို့ဆွစ်ဇာလန်ကိုရောက်ရှိနေတာဖြစ်ပါရယ်ခင်ဗျာ
လီဘီယားနိုင်ငံမစ်ရတန်မြို့အပြင်ဘက်ကစစ်ဆေးဂိတ်တစ်ခုကိုဒီနေ့တနင်္ဂနွေနေ့မှာအသေးခံဘုံခွဲသမားတစ်ယောက်ကကားဘုံခွဲတိုက်ခိုက်တဲ့အတွက်လူ9ဦးသေဆုံးပြီး10ဦးဒဏ်ရာရသွားတယ်လို့လေပြားလုံခြုံရေးအရာရှိတူကပြောဆိုပါတယ်အသေးခံဘုံခွဲသမားတွေဟာဘုံတွေတင်ဆောင်လာတဲ့ကားကိုမောင်းနှင်ပြီးစစ်ဆေးရေးဂိတ်ကိုဝင်တိုက်တဲ့အတွက်အနီးအနားကဈေးဆိုင်နေတဲ့ကားတွေလည်းပောက်ကွဲတဲ့တံကြောင့်ပျက်စီးကုန်ပါတယ်မစ္စတာတာနောက်ဖက်ကနေထရီပိုလီမြို့တော်ကိုသွားတဲ့အဝေးပြေးလမ်းမပေါ်မှာဒီစစ်ဆေးရေးဂိတ်ကိုအခုလိုကားနဲ့ဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုကို ISIS တွေကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးဒေတာရင်းမှာလည်းဒီ ISIS စစ်သွေးကြွတွေကမကြာခဏတိုက်ခိုက်မှုတွေလုပ်နေတာဖြစ်ပါတယ်။လေပြားနိုင်ငံကိုထိန်းချုပ်ဖို့အတွက်အစိုးရအဖွဲ့နှစ်ဖွဲ့ကြားအင်အားပြိုင်နေပြီးဒီချိန်နဲ့ဟာ ISIS စစ်သွေးကြွတွေအနေနဲ့နှောက်ယှက်တိုက်ခိုက်မှုတွေလုပ်နိုင်ဖို့အခွင့်အရေးပေးထားတယ်လို့ဖြစ်နေတာပါ။မြို့တော်ထရီပိုလီကိုထိန်းချုပ်ထားတဲ့တရားမဝင်အစိုးရနဲ့မစ္စတာတမျိုးကြားမဟာမိတ်ဖွဲ့ထားတာဖြစ်ပြီးနိုင်ငံတကာကအသိအမှတ်ပြုထားတဲ့အစိုးရကတော့လေပြားနိုင်ငံအရှိဘက်နေမျိုးကိုထိန်းချုပ်ထားပါလိမ့်ရှင်။
နဂျီးရီးယားနိုင်ငံသမရအသစ်စပီတာဝန်ထမ်းဆောင်ပြီးနောက်တနေ့ဖြစ်တဲ့မနေ့ကစနေနေ့မှာပဲအစ္စလာမ်စစ်သွေးကြွအဖွဲ့ကနိုင်ငံအရှိမြောက်ပိုင်းမိုက်ဒူဂူရီမြို့မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်လူ26ဦးထဲမှနေသေဆုံးခဲ့ပါတယ်။မိုက်ဒူဂူရီမြို့ကအင်တအီမာဒုံးလက်နဲ့တခုပေါက်ကွဲပြီးနိုင်ပိုင်းအချာမှာပလီကျောင်းတစ်ခုမှာအသေးခံဘုံခွဲခဲ့လို့လူ26ဦးထဲမှနေသေဆုံးသွားပါတယ်။တိုက်ခိုက်မှုကြောင့်လူဒါဇင်နဲ့ချီပီတန်ရီရခဲ့ပါတယ်။ဘိုကိုဟာရမ်တပုံအဖွဲ့ကိုနှိမ်နင်းမှုနဲ့အဘူဂျာမျိုးကစစ်သေးကြအုပ်စုကိုတိုက်ခိုက်နေတဲ့ဆက်စင်ရေးတွေကိုမိုက်ဒူဂူရီမျိုးကိုပြောင်းဖို့တန်ရီတန်ထားပြီးမိုဟာမက်ဘူဟာရီကဒီတောက်ကြာနေမှာနိုင်ဂျီးရားနိုင်ငံသမရအသစ်အဖြစ်စပီတာဝန်ထမ်းဆောင်လိုက်တာဖြစ်ပါတယ်။စနေနေ့တိုက်ခိုက်မှုမှာလက်နက်ကိုင်လူငယ်တပ်ဖွဲ့ကလမ်းတွေပေါ်ထွက်ပြီးဘိုကိုဟာရမ်စစ်သွေးကြတွေရှေ့မတိုးနိုင်အောင်ကာကွယ်ခဲ့တယ်လို့ဒီမျက်မြင်တွေ့သူတွေကပြောပါတယ်။ဘော်နိုပြည်နယ် မြို့တော်မိုက်ဒူဂူရီနဲ့ကီလိုမီတာ290လောက်ဝေးတဲ့တက်ရှန် LED ကျေးရွာမှာကျင်းပတဲ့မင်္ဂလာဆောင်တစ်ခုမှာဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကဘုံခွဲတိုက်ခိုက်ခဲ့ပြီးနိုင်ပိုင်းကြမှာမြို့တော်မိုက်ဒူဂူရီမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါရယ်ခင်ဗျာ
။ရွှေပြောင်းဝင်ရောက်သူ4200ကျော်ကိုလေပြာကန်းလွန်ပင်လယ်ထဲမှာတရက်ထဲအတွင်းမှာပဲကယ်တင်နိုင်လိုက်ပါတယ်။ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေမှာကောင်းမွန်တဲ့နေထိုင်မှုဘဝရဖို့မြေရေးပင်လယ်ကိုဖျက်ပြီးအဲ့ဒီနိုင်ငံတွေစီသွားဖို့ကြိုးစားကြတာလို့အီတလီတာဝန်ရှိသူတွေကစနေနေ့ကပြောဆိုပါတယ်။အီတလီ၊ရေတပ်၊ဂျာမန်၊အိုင်ယာလန်၊ဘယ်လ်ဂျီယံနဲ့ဗြိတိန်သင်္ဘောတွေရဲ့အထောက်အကူနဲ့အီတလီကမ်းရိုးဆောင်တပ်ကကူညီကစေးရေးလုပ်ငန်း22ကြိမ်လုပ်ခဲ့တာပါ။ရွှေပြောင်းဝင်ရောက်သူ4243ဦးကိုစစ်စလီကျွန်းအပါအဝင်အီတလီတောင်ပိုင်းကျွန်းနေစီကိုခေါ်သွားပါတယ်။ငါဖန်တင်မော်ဒစင်းပေါ်မှာလူသေးလောင်း18လောင်းနဲ့ရာဘာလီတွေတွေ့ရတယ်လို့ကန်ယိုရန်ဆောင်တက်ကပြောဆိုပါတယ်ရှင
်တည်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြသွားကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com မှာလည်းဓာတ်ရိုက်နားဆင်နေပါတယ်ခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ဆိုသလိုထုတ်လွှင့်သွားပါမယ်။2015ရွေးကောက်ပွဲအောင်နိုင်ရေးလက်ရှိအာဏာရပါတီဖြစ်တဲ့ပြည်တော်စုတန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ပါတီအောင်နိုင်ရေးဗဟိုကော်မတီဖွဲ့ပြီးဦးဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်တော်စုတန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုလိုက်ပါတယ်။နေပြည်တော်ပါတီဌာနချုပ်မှာ3ရက်တာကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးမှာလာမယ့်2015ရွေးကောက်ပွဲအောင်နိုင်ရေးနဲ့ပါတီကိုယ်စားလှယ်လောင်းရွေးချယ်မှုမူပေါင်းသတ်မှတ်နိုင်ရေးအဓိကဆွေးနွေးခဲ့ကြတာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစည်းချုပ်အနေနဲ့ပါတီဝင်အဖြစ်ဝင်ရောက်ရွေးခံမယ်ဆိုရင်ပါတီကကြိုဆိုမှာဖြစ်တယ်လို့ကိုရောင်တက်ရောက်ခဲ့တဲ့ဗဟိုကော်မတီဝင်တဦးကပြောဆိုလိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြမှာပါ
ဟုတ်ကဲ့ပါအော်တိုဘာလကုန်နိုဝင်ဘာလဇန်မှာကျင်းပဖို့ရှိတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာထားတဲ့2015ပါတီစုံရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းရွေးချယ်မှုဆိုင်ရာအခြေခံမူဝါဒသတ်မှတ်ချက်တွေနဲ့ပတ်သက်လို့စတုတ္ထအကြိမ်ဗဟိုကော်မတီအစည်းအဝေးမှာအတည်ပြုချမှတ်လိုက်ပြီးဖြစ်ပါတယ်ဗဟိုကော်မတီအစည်းအဝေးကချမှတ်လိုက်တဲ့ပါတီကိုယ်စားလှယ်ရွေးချယ်မှုမူတွေနဲ့ပတ်သက်လို့ဗဟိုလုံးမှုဆောင်အဖွဲ့ကဥအောင်တောင်ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ပြည်သူ့လွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတွတ်တက်ရေးကော်မတီရဲ့အတွေ့အမှုလည်းဖြစ်မန္တလေးတိုင်းပြည်ခိုင်ဖြိုးပါတီဗဟိုကော်မတီဝင်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုယ်စားလှယ်လောင်းတဲ့ရွေးချယ်မှုကတော့2010တုန်းကတက်ဆိုင်မဲဆန္ဒနယ်မြေလိုက်ဝန်ထားတဲ့ပုဂ္ဂိုလ်တွေရှိတယ်သူတို့အခုလက်ရှိသူတို့ပြည်တော်စုလွတ်တော်ပြည်သူ့လွတ်တော်မြို့သားလွတ်တော်တိုင်းဒေသကြီးလွတ်တော်မှာကျွန်တော်တို့၅နှစ်တက်မှာတာဝန်ယူနေတဲ့ပုဂ္ဂိုလ်ရှိတယ်အဲ့လူတွေကိုကျွန်တော်တို့ဆန္ဒမြေထားတယ်အဲ့တော့ဒီပုဂ္ဂိုလ်တွေကဆက်လက်ရွေးခံလို့ရင်းရှိမရှိကျမကြီးကောင်းမကောင်းပေါ့လေအဲလိုလေးမေးလာတာရှိတယ်ကျွန်တော်တို့ကဘိုးလုံးမှုဆောင်ကော်မတီကနေပြီးတော့ရွေးချယ်ဖို့အတွက်ဘိုးအလုံးမှုဆောင်ကော်မတီ CEC ကိုကျွန်တော်တို့ကဒါတာဝန်ဆွဲလိုက်တာပါပဲမကြခင်မှာ CEC ကနေပြီးတော့ဒါကိုထုတ်ပြန်ပေးမှဖြစ်ပါတယ
်2010ရွေးကောက်ပွဲတုန်းကအနိုင်ရပါတီဖြစ်ခဲ့ပြီးတော့အစိုးရအဖွဲ့အဖွဲ့စည်းနိုင်ခဲ့တဲ့ပြည်ခိုင်ဖြိုးပါတီအနေနဲ့2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ဦးဆောင်တဲ့အောင်နိုင်ရေးဗဟိုကော်မတီကိုဖွဲ့ပြီးပါတီအောင်နိုင်ရေးဆောင်ရွက်နေပါတယ်လို့သူကပြောပါတယ
်ကျွန်တော်2010မှာအပြတ်အလန်းစလိုက်နိုင်ပြီးတော့ကျွန်တော်ကအစိုးရဖွဲ့နိုင်တာ15မှာလည်းနိုင်ဖို့အတွက်အောင်နိုင်ရေးပါတီဆိုတာအခုလက်ရှိပြည်တော်ဥက္ကဋ္ဌကြီးလူအုပ်ရှင်မှန်ခေါင်းဆောင်ပြီးတော့ကျွန်တော်တို့အောင်နိုင်ရေးကော်မတီအကြံဖွဲ့ပါတယ်ဖွဲ့မှာတိုင်းနယ်ပြည်နယ်ကပါတီဥက္ကဋ္ဌကြီးလည်းပါပါတယ်တိုင်းနယ်ပြည်နယ်ပါတီဥက္ကဋ္ဌကြီးဟာဆိုရင်လက်ရှိကျွန်တော်တို့ပါတီရဲ့ဝန်ကြီးချုပ်တွေဖြစ်ပါတယ်ကျွန်တော်ပါတီရဲ့ဖြစ်ပါတယ်အဲတော့အားလုံးကျွန်တော်တို့ပြည်သူရဲ့ယုံကြည်မှုရအောင်ပြည်သူရဲ့ mandate ပေးနိုင်အောင်ကျွန်တော်တို့က15မှာလည်းရအောင်ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်
လာမယ့်2015ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဘက်ကနေတက်မတော်သားတွေကပါတီဝင်အဖြစ်နဲ့ကိုယ်စားလှယ်လောင်းရွေးချယ်ရှင်ပြိုင်ဖို့ရှိပါသလားဆိုတဲ့မေးခွန်းအပေါ်မှာတော့
အဲ့တော့တက်မတော်သားတွေဆိုတာလည်းပြည်သူတွေကပြည်သူတယောက်ဖြစ်ပါတယ်သူကတက်မတော်မှာတာဝန်မထမ်းဆောင်လို့တော့ရင်တက်မတော်ကနေပြီးတော့နှုတ်ထွက်ခွင့်တောင်းပြီးတော့သူဟာအရသာတယောက်ပြည်သူတယောက်ဖြစ်သွားတဲ့အတွက်မိမိကြိုက်နှစ်သက်ရာပါတီတစ်ခုမှဝင်ရောက်ပြီးတော့နိုင်ငံရေးကိုဆောင်ရွက်လို့ရပါတယ်ဒါသူရဲ့right ပါတကယ်တမ်းကျတော့လေတက်မတော်နဲ့ကျွန်တော်တို့ပါတီနဲ့ဟာ1993အမျိုးသားအသင်းကြီးစတင်ဖွဲ့စည်းရင်းကလေးကကျွန်တော်တို့ရဲ့နိုင်ငံတွေဟာတက်မတော်ကဝေးစုချုပ်နဲ့တက်မတော်ကအကြီးအကဲကြီးဖြစ်ပါတယ်တက်မတော်နဲ့ကျွန်တော်တို့နဲ့ဟာဆက်ဆက်ကလေးကအဆင်ပြေချောမွေးခဲ့တဲ့နှုတ်နှစ်ဖက်ဆက်ဆံရေးကောင်းခဲ့တဲ့ပါတီများတဲ့က တခုဖြစ်ပါတယ
်အခုလိုမျိုးတက်မတော်နယ်ပြည်ခိုင်ဖြိုးပါတီရဲ့အမျိုးသားအကျိုးစီးပွားပတ်သက်မှုတွေအရာတက်မတော်ကောက်ွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းအနေနဲ့ပြည်ထောင်စုကြံ့ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီဘက်ကနေတက်မတော်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမှုရှိပါသလားဆိုတော့ဗိုလ်ချုပ်မှုကြီးအနေနဲ့အငြင်းစားယူပြီးပြည်ခိုင်ဖြိုးပါတီကိုဝင်ရောက်လာမယ်ဆိုရင်ကြိုးဆိုရမှာဖြစ်တယ်လို့သူကအခုလိုဖြေပါတယ
်ဗိုလ်ချုပ်ကြီးမင်းအောင်လိုင်းကတော့လက်ရှိကောက်ွယ်ရေးချုပ်သူက DSC ရဲ့ပတ်စဉ်19ဖြစ်ပါတယ်အလားမင်းသိရလိုက်ရင်သူကရသားတယောက်ဖြစ်သွားတဲ့တည်းမြည်သည့်အဲပါတီဝင်ဆိုသူဝင်လို့ရပါတယ်လက်ရှိနိုင်ငံဝန်ထမ်းတယောက်အနေနဲ့တော့ပါတီဝင်လို့မရဘူးသူရဲ့တူချင်းစဉ်းစားဆုံးဖြတ်မှုပေါ်မှာပဲမူတည်မှာပါကျွန်တော်တို့ဘက်ကဒီကံပြုတ်ဘက်ကိုအဲ့လိုတက်မလို့ကနေပြီးတော့အနားယူပြီးတော့ဝင်လာမယ်ဆိုရင်လည်းကျွန်တော်ကကြိုးစားရမှာပ
ါရသားအစိုးရလက်ထက်ပထမအဦးဆုံးချိန်ကျင်းပမယ်ရွေးကောက်ပွဲဖြစ်တဲ့အတွက်လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲတည့်ရဖြစ်ပေါ်လာနိုင်ရေးပြည်ခိုင်ဖြိုးဘက်ကဘလို့ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်ပါသလဲဆိုတာသူကအခုလိုရှင်းပြပါတယ
်ဒီ2015ရွေးကောက်ပွဲဟာအဒီဗီဆိုင်ရာကလေးလာစောင့်ကြည့်ဖွဲ့လေဖိတ်ထားတယ်လွတ်လပ်ပြီးတော့ဒါပွင့်လင်းမြင်သာစွာလုပ်ပေးဖို့ဒီလူလူကလည်းတောင်းဆိုတယ်အခြားပါတီတွေကလည်းတောင်းဆိုတယ်ကျွန်တော်တို့ပါတီနေလည်းလည်းလွတ်လပ်ပွင့်လင်းစွာဟာလာဒီတရားမျှတစွာဒီရွေးကောက်ပွဲတစ်ခုဖြစ်ဖို့နဲ့ရွေးကောက်ပွဲပြီးမှလည်းတည်ငြိမ်အေးချမ်းတဲ့အစိုးရတစ်ခုနော်ဖြစ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအဒီပြုဆုံးဖြတ်ချက်တဲ့ရှေ့လုံကန်းကနေမှလည်းတခုပါပါလေဗျ
မေလ29ရက်နေ့ကနေမေလ31ရက်နေ့အထိနေပြည်တော်ပါတီဌာနချုပ်မှာကျင်းပတဲ့ပါတီဗဟိုကော်မတီဝင်စရုပ်ဒအကြိမ်အစည်းအဝေးကိုတိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလုံးမှုဆောင်ဗဟိုကော်မတီဝင်နဲ့အရင်ဗဟိုကော်မတီဝင်စုစုပေါင်း282ယောက်တက်ရောက်ခဲ့ပါတယ်ရှင
်မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီလဗရောင်းတောင်အရေးခင်မှာအာနာဝိုင်နီဘက်ကအင်အားအလွန်ကျွံသုံးနှင်းနှင်းခဲ့တဲ့အတွက်ရဟန်းတန်ဃာတော်အများအပြားနဲ့အရသာတချို့ဒဏ်ရာရခဲ့ပါတယ်တောင်ဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကပယ်ချခဲ့ပါတယ်ဒီအရေးမှာတရားဥပဒေနှုတ်ဆက်သွားလိမ့်ပြီလားဆိုတာမြန်မာနိုင်ငံရှိနေများကွန်ရက်ကဥအောင်သိန်းနဲ့လဗရောင်းနှင်းနှင်းမှုမှာဒဏ်ရာအပြင်းထန်ရခဲ့တဲ့ဆရာတော်ဥတိခညာနာတို့ကိုဥကျော်ဆန်သာက VOA ရုံးချုပ်မှာတွေ့ဆုံထားတာကိုတင်ဆက်လိုက်ရပါတယ
်လက်ဗရောင်းကဒေသခံတွေတကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလွန်ကျွံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြုနားလည်ထားပါတယ်အဲ့တော့ဒီအမှုကိုပုံသညာမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပြီးမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်မှန်ပါတယ်ဗ
ျဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော
်တရားစွဲနိုင်တဲ့အမှုမို့လို့လေကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝင်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားဆွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသူသမ္မတရှိရာခွင့်ပြုမိတ်တောင်းခံမှုလိုပါတယ်အဲကျွန်တော်တို့ခွင့်ပြုမိတ်လည်းတောင်းလည်းတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြေးလိပြေးတာမရှိဘူးပေါ့ဗျာကျွန်တော်အဆင်ကဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာညင်းပြတာ
ဩဆိုတော့သမ္မတကိုယ်၌ကဒီအမှုကိုတရားဆွဲခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့အ
ဲ့ဒီသဘောတရားပါလေ
ဆိုတော့တကယ်မြန်မာနိုင်ငံမှာအခုအထွေရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းဟင်လူရသမ္မတကိုတော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမ္မတကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥပမာအဖြစ်သမ္မတဇာတိကြက်ထားတယ်သမ္မတတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတော့ပြောနေရဆိုအခုသမ္မတကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစားမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးလုံခြုံရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာ哦ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလုံရမှာလည်းသူကလည်း one of the member ပေါ့လေအဖွဲ့ဝင်တစ်ခုအနေနဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်သမရကသူမပြုရကိစ္စမှလည်းပေါ့
ဟုတ်ကဲ့အဲ့ဒီသဘောတရားပါလိမ့်မယ်
ပုံပြအဲ့ဒီနေရာလက်ဗရောင်းကိုအာနာပိုင်တွေကအကျန်းဖဲနေနေတဲ့နေနဲ့ပတ်သက်ပြီးတော့နည်းနည်းတပီတော့သိကျင်တာကိုမေးပြပါဗျာအဲ့ဒီအကျန်းဖဲနေနေမယ်ဆိုတာသူတို့ကသဘိတ်ကိုမလှန်ရင်သဘိတ်ဖြူခွဲမယ်ဆိုတာတော့သူတို့ပြောနေမှာပေါ့ဗျာ
သဘိတ်ရတယ်
ဒါပေမဲ့အဲ့ဒီဘုံတွေနဲ့ပြစ်ဖ twin pu khwere ni ma ai chain ma ai atwet ko thu thapin thidi pi da si la phya
ma si u a la myo la
ba chain ma phit da le phya la
nya lo li nya ne pi na na ma ne pai na na yi thong na yi lo saung nong la pi ni da saung dai nya
ta ke ta na yi a ya thu myan ni bo
phya da saung dai nya
ai lo ai chain ma u sin phya ro a ba win di the bait the maria eight dai lu ain ni na na ni ni bo a ma ma thin tai khat win yauk tai khat le bo bo phya
အမမတင်တော့မဟုတ်သူတို့မိသားကနဲ့အရင်စပဲ။ဟုတ်မိသားကနဲ့။မိသားကနဲ့ပဲတော့ဦးဇင်းကအဲ့တုန်းကဆောင်းလုံးဆိုတော့ဆောင်းနေခြုံလာတာရှိတယ်။တန်ဃာကြီးဆိုတော့ခြုံတယ်ခြုံလာတာရှိတယ်။အဲ့ခြုံတယ်နဲ့ခံကြတာ။ခြုံနေခြုံတယ်နဲ့ခြုံပြီးတော့ခံကြတာပေါ့နော်။အဲ့ဘွားဆောင်းနေလို့ခြုံတယ်ဒီသင်္ကန်းကြီးကကိုလို့ရွှဲနေသွားတာပေါ့။မိသားကမိသားပိုက်ကြီးနဲ့ပက်တာ။ဟုတ်။ခဏနေက ောင်းနေတင်ကားနေရတမုတ်ချင်းဝုတ်နေတော့ပါအမီးရွယ်ဖြစ်သွားတယ
်
အအောက်ကလည်းကော်စောတွေရောနောက်တော့အထက်အောက်ဘဲညာရှိနောက်မီးရွယ
်ဘယ်သူမှမမျောလင်းထားဝဲလို့ဖြစ်လာမှာလို့
ဘယ်လိုမှမသိနိုင်ဘူ
း
မြင်လည်းမြင်မြင်နိုင်ဘူးအတန်လည်းမကြားလိုက်ဘူ
းဘုံဘောကရုပ်တရက်ကြတော့ဟိုဘာမီးဆွဲလောက်မရောတတိရွယ်လစ်တော်သေးတာဗျာ
အဲ့လိုကတော့မရှိဘူးတတိလုံးဝမလစ်ဘူ
း
တတိရှိတယ်မီးရွယ်ပြင်းနေရတော့မီးတွေကနေပြီးတော့လှိမ့်ထွက်လိုက်တယ
်
အဲမီးလောင်အားနည်းသွားအောင်ဆိုပြီးတော့မြေကြီးမှာဟိုဝက်ပြီးတော့လှိမ့်လိုက်တာပေါ့
ဒါပေမဲ့ဖုံဖုံဖျားရဲ့ကိုဘွားဒဏ်ရာရဲ့တပည့်တော်နည်းနည်းပြိသက်တွေလည်းမြန်အောင်နည်းနည်းပြကြည့်ပါမယ်ဗျာအဲဘလောက်ထိလောင်ခဲ့သလဲဆိုတာ
လောင်နာကအဲ့ရနေမီးတွေကထွက်တော့တော့ကမတက်ရပြီးတော့တခါလမ်းမင်းလို့လမ်းထလျှောက်တယ
်
လမ်းလျှောက်ပြီးတဲ့နေရာမှာခြေလောင်နာလေးမှနောက်တော့ပုံကြအ
ော
်အဲနှစ်ဦးစရနှစ်ဘုံထီတာပေါ့ဟ
ု
တ်ဟုတ်ခြေတော့မှာထိလိုက်တော့အဲခြေတော့တည်းကခုခြေတည်းနှစ်နှစ်ကျော်တဲ့အထိကောင်းကောင်းမတန်ဘူ
း
အောက်ကိုကြောက်အောင်ထိမထိုင်နိုင်ဘူ
း
ဆုံးဖုံးတဲ့အခါမှာလည်းဒီလိုကလထိုင်နေပါနဲ့ဖုံးရတယ်ကြမ်းမြမှာတင်မခွေမထိုင်နိုင်ဘူ
း
နောက်ကိုယ့်တဲ့တကြီးဝါကြီးတဲ့ဆရော်ကြီးလေးစားလောက်တဲ့ဆရော်ကြီးတွေလည်းဦးစရဟိုဝိချဖို့မပြူနိုင်ဘူးသူတို့ကတောင်းမှရတယ်တွေ့တော့မတန်လို့ပါဗျာဆိုတော့တောင်းမှရတယ်ခုချိန်တည်းပဲအဲ့ဒ
ါအခုအနာပိုင်းတွေကဒီမှာတင်းနေတတုတုဟရေလုပ်ငန်းလုပ်နေတဲ့နေရာမှာအဓိကအဖြစ်သာသနိကအဆောက်အဦဆိုလို့အဲ့ဒီလေဒီဆာရောဖရာကြီးရဲ့သိင်တို့ကျောင်းတို့ရှိရလို့သိရပါတယ်ဇီတို့အဲ့ဒီဟာတွေကိုသူတို့အနာပိုင်းတွေကစုံစမ်းစစ်ဆေးအဖွဲ့အစည်းခန္ဓာတွေမှာဘယ်လိုဆောင်ရွက်ပေးမယ်လို့ပြောပါလဲအဲ့ဒီဆောက်ကြလို့သူတို့က
သူတို့ကပုံစံမပြည့်ဆောင်ရွက်နိုင်တယ်တဲ့ပုံစံမပြည့်ရွှေ့နိုင်တယ်အဲ့ဒါသူတို့မှာနည်းပညာလည်းရှိတယ်ပစ္စည်းပစ္စည်းလည်းရှိတယ်အဲ့လိုတော့သူတို့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပါတော့မှအကျညာတယ်ဒါပေမဲ့တကယ်လုတ်ကင်သွားတော့အဲ့ဒီသာသနာတည်နေစေဒီနေရာကိုဘူရူစာနဲ့တူတူဖော်ပြီးတော့ရှင်းပြလိုက်တယ်လို့ဦးစင်တို့နားလေတယ်ပြီးတော့အစ်ထက်လုတ်တယ်ဒီတိုင်းပုံစံမပြည့်သူတို့ရွှေ့နိုင်တယ်လို့ကြီးညာပြီမဲ့အဲ့လိုမရွှေ့ပဲနဲ့
ဆိုတော့နောက်တစ်ခုကဒီပြင်းမှုကဘလောက်ထိကြီးကျယ်တဲ့ပြင်းမှုလို့အကြံဉာဏ်ပြောနိုင်ပါလဲခင်ဗျာ
ကြည့်ကြတာတော့ကျွန်တော်တို့ကဒီဂျင်နီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီဖော့စဖရပ်စ်ဟောပါတဲ့မီးဆုံးဓာတ်ပါတဲ့ဒီဝက်ပန်ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီယဟန်တန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်သိသလောက်ဆိုတော့အပြင်းထန်ဖြစ်တာကြောင်50ကျော်လောက်ရှိတယ်ပေါ့လေဥဒီရှင်တိခညာနနဲ့ယဟန်တစ်ပါးပါဝင်ရင်ကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းနှံတယ်ဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစကန်အမှုဖွင့်တန်ကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous heart ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ဘောင်တွင်းမှာတော့ပြင်းမှုဆိုင်ဥရေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူခွင့်ရေးကိုလေးစားတဲ့ကိုလုတ်တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတယ်လို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မတူထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူကိုထိတိယရောအရေးယူပြလိုက်တယ်။အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်ထဲမှာပါတယ်ထင်ပါတယ်စုံဖြတ်ချက်ထဲမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူပါလဲ။အ
ဲ့ကျွန်တော်နိုင်ငံမှာတော့အဲ့ဒါအစင်လာမရှိဘူးပြ။နော်။အဲ့အရေးယူစုံစမ်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲ။အဲ့တော့ဒီထုတ်ပြစ်တာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော်လာတာပါ
Okay. So တော့စုံစမ်းရေးကော်မရှင်ရဲ့အစီအခံအောင်လည်းပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါပဲအဲ့ဒါမလုပ်ဘူးဒါပေမဲ့အဲ့ဒီဒေသနစ်နာတာဒေသခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆူးရှုံရမှုနဲ့ပတ်သက်ပြီးတော့လည်းဘယ်လိုဆောင်ရွက်ရမလဲဘယ်လောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟောကဘာကြောင့်ဆက်လက်မတတ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်တရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ကြော
ခက်ကြကဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဝင်ပေးကြီးကပွင့်လင်းမြင်သာမှုမရှိတဲ့အချက်လက်ကြီးရှိတယ်နောက်ပြီးစေးုံစေးကန်းနေသူတို့လီဆောက်တာလဲဆိုတော့ဥကျော်စံသားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်ဟိုဖြစ်ခရဆန်းပေါ့ဗျာဘယ်သူမှလည်းမရှိဘူးအစာဦးလေးဆောက်ပေးထားတယ်ဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကန်ပွင့်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝိရှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့လေအဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလေယံမြေပေါ်မှာပဲသူတို့ကအဓိကမြုပ်နိုင်နေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လေမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီနေ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကို၌ကတဲ့စုံစမ်းကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းငနာကိုလည်းသိဘဝင်မကြားကြဘူးလို့ပြောကြပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအလုံးကသဘောတူရမယ်လို့လည်းပြောလို့မရအလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါန်ဆန်းစုကြည်ကနောက်ဆုံးဒေါ်ခင်ဝင်းတည်ဆုံးပြီးရဲ့နောက်ပိုင်းပေါပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစီရင်ခံအတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာလည်းအင်တာမအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးရအစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်냐လဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ရင်ဥအောင်တရားဥပဒေပြန်ရှင်တယောက်ဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှူထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥပဒေစိန်အာဏာယူလာခဲ့တဲ့တက်တန်းလင်းငန်းတွေအတွင်းမှာပဲပြန်ပြီးခြုံကြည့်ပါမယ်ဘလောက်တိုးတက်လာသည်ဆိုရလဲ
ကျွန်တော်တို့ကတော့ဟိုရှင်းတဲ့လောက်ပေါ်လေပြောတဲ့လောက်မဖြစ်ပါဘူး။တရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာ။တကယ်လက်တွေ့ရလိုက်မလာရပါဘူး။တရားရုံးနေမကပါဘူး။ဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတဲ့လောက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟဲ့လားတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘယ်လောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကျညာဝအင်တန်ဝင်လေးနေရဆိုတော့ကျွန်တော်သိရပါတယ်။အဲ့ဒီဟာကိုကျွန်တော်ကမထိန်ချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘယ်တော့အတိုင်းကြဆိုတော့ပြောလို့မရဘူး။အဲ့တော့ကျွန်တော်ရှီမာကဟိုတိုင်းပြဆင်းရဲတယ်ဗျ။သူတို့သို့တော်လည်းအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသားတွေကတစုလောက်ကတော့အင်တန်ကိုငွေကြေးအားဖြင့်ဒီပေါ်ကျွယ်ဝပြီးတော့ပေါ့လေ
။
အဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေဟာစားစားဖြစ်နေကြမတန်တဆတွေပြေးပြီးတော့လုံနေကြတယ်ဆိုကျွန်တော်တွေ့ရတယ်။ဟုတ်က
ဲ့ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
သူကျော်စံသာဆွေးနွေးတင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ကိုနားဆင်အားပေးနေတဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ချင်းည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနူမီတာ25 32 50တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနာရီဝဲအတွင်းပြည်တွင်းသုံးသက်ချက်မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူတက်ကြီးစကားအစီအစဉ်တင်ဆက်တဲ့အခါ
ဒီနေ့ဟာတက်ကြီးစကားအစီအစဉ်ကိုတက်ငယ်တွေကြားဖို့နောက်ဆုံးနေ့အဖြစ်ကျွန်တော်နှုတ်ဆက်လိုက်ပါတယ်စီဆိုရကတော့နာအေးသွားပြီလို့သဘောကျမှာပါပဲ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာရိုဟင်ဂျာဘင်္ဂလီအရေးဘယ်လိုဖြေရှင်းရမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားတာပါမန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်ဒီကရက်မေလ28ရက်နေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီမှာမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတကားပိတ်ကြားနာဆွေးနွေးခဲ့ကြပါတယ်။ဒါဟာအရင်ဆွေးဆိုရကိုအမွေဆက်ခံတဲ့သမရဥသိစေအစိုးရလက်ထက်အတွင်းပထမဦးဆုံးကျင့်ဖြစ်မြန်မာအရေးလူ့ညွန့်ရေးကောင်စီစပွဲဝိုင်းကိုရောက်ခဲ့ရတာပါ။ကြားနာမှုမှာဗားရီဆွေးနွေးရဲ့တိတိကျထုတ်ပြန်တာမရှိပေမဲ့ပြည်ထောင်စုတွေရဲ့ဖော်ပြချက်အရအဲ့ဒီသမိုင်းဝင်ဆွေးနွေးပွဲမှာမြန်မာလူ့ခွင့်ရေးအခြေအနေပေါ်အဓိကထားပြောဆိုခဲ့ကြပြီးမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်လူ့ခွင့်ရေးကိစ္စကအဓိကကျတယ်။အထူးသဖြင့်လူညာမွတ်စလင်လူနေစုတွေရဲ့ဆိုးရွားတဲ့အခြေအနေကိုအလေးထားပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှဆွေးနွေးရလောက်တဲ့လူညာမွတ်စလင်တွေရဲ့ပြဿနာဆိုတာဘယ်လိုမျိုးလဲ။လက်ရှိဘယ်လိုအခြေအနေရင်ဆိုင်နေကြရသလဲ။ပြဿနာပြည်တယ်အောင်ဘယ်လိုဖြေရှင်းနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဝေါ်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအသိမှတ်ပြောဆိုနေသူတွေဆိုတာလူဦးရေတသန်းနီးပါးရှိတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူတွေဖြစ်ကြပါတယ်။ဒါပေမဲ့လက်ရှိအစိုးရကတော့အဲ့ဒီလူတွေကိုရိုဟင်ဂျာလူမျိုးတွေဖြစ်တယ်ဆိုတာလက်မခံပါဘူး။ရိုဟင်ဂျာလူမျိုးဆိုတာတိုင်းရင်းသားစီးရင်တဲ့မပါယုံမကမြန်မာနိုင်ငံမှာအဲ့ဒီရိုဟင်ဂျာဆိုတဲ့လူမျိုးလုံးဝမရှိခဲ့ဘူးလို့ညှင်းဆိုထားပြီးဘင်္ဂါလီလူမျိုးတွေဖြစ်တာခေါ်ဝေါ်တုံ့နှုံပါတယ်။တစ်ဆက်တည်းကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကရိုဟင်ဂျာလူမျိုးလို့ခေါ်ဝေါ်သုံးနှုတ်နေတာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာခေါင်းစဉ်တက်ပြီးဆွေးနွေးမဲ့ဆွေးနွေးပွဲမှန်သမျှအတိအမှန်မပြုတက်ရောက်မှာမဟုတ်ဘူးလို့လည်းအတိအလင်းပြောဆိုထားတာတွေ့ရပါတယ်။ဒါဟာရိုဟင်ဂျာလားဘင်္ဂါလီလူမျိုးလားအငင်းပွားနေတဲ့ပြဿနာပါ။တကယ့်လက်တွေ့ဖြစ်ပွားနေတဲ့ပြဿနာကတော့ဘာလူမျိုးလဲဆိုပြီးအငင်းပွားနေမှုထက်အများကြီးပိုနှက်ရှိုင်းပါတယ်။အစ္စလမ်ဘာသာကိုးကွယ်တဲ့ဒီရိုဟင်ဂျာဘင်္ဂလီလူမျိုးတွေနဲ့ပတ်သက်ပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့အဆက်ဆက်သောမြန်မာအစိုးရတို့အကြိမ်ကြိမ်အငင်းပွားအကြိမ်ကြိမ်စကားပြောခဲ့ကြရပူပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကာလကစပြီးအဲ့ဒီအချိန်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရဟာရိုဟင်ဂျာဘင်္ဂလီတွေကို White Gun လို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်တွေထုတ်ပေးထားခဲ့ပါတယ်။ယာယီတပ်တွေကလက်မှတ်ဆိုတာဟာမြန်မာနိုင်ငံထဲမှာနေထိုင်ပြီးနိုင်ငံသားမဟုတ်သူနိုင်ငံသားအဆင့်တန်းတစ်ခုခုသတ်မှတ်ပေးဖို့စီစစ်နေစေကာလမှာထုတ်ပေးရတဲ့လက်မှတ်အမျိုးအစားဖြစ်ပါတယ
်။ဒီခိုင်ပြည်နယ်တွေကအဲ့ဒီ white card ကန်ဆောင်ထားတဲ့ရိုဟင်ဂျာဘင်္ဂလီတွေဟာသူတို့နေထိုင်ရနေရာကနေအခြားတနေရာကိုလွတ်လွတ်လပ်လပ်သွားခွင့်မရှိပါဘူး။လောက်ဝကရဲ့လူ့ရေးထိန်းချုပ်မှုအစီအစဉ်ရတယောက်နဲ့တယောက်လက်ထပ်မယ်ဆိုရင်ခွင့်ပြုချက်တောင်းခံရပြီးခွင့်ပြုချက်ရမှလက်ထပ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့လည်းစစ်ဆိုးရဟာ white card ကိုယာယီသက်ကလက်မှတ်ကန်ဆောင်ထားတဲ့ရင်းရပင်ကလေးတွေကိုဥပဒေနဲ့ညီနိုင်ငံသားအစ်စ်နဲ့စစ်စစ်တာလုံးမပေးပဲနှစ်ပေါင်း20ကျော်အချိန်ဆွဲထားခဲ့ပါတယ်။အဲဒီကာလအတွင်းလူကြီးရှစ်သိန်းဝန်းကျင်ရှိတဲ့ရင်းရပင်ကလေးတွေဟာတခိုင်းပြည်နယ်ဘူးစစ်တောင်မောင်းတော်မြို့နယ်ဘက်မှာပိတ်လောင်ခံထားရတဲ့အခြေအနေမျိုးဖြစ်ခဲ့တာပါ။ဘူးလေးရဖေုံရှင်းတယ်လို့2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ရင်းရပင်ကလေးတစ်သိန်း4000ကျော်နဲ့ဒီခိုင်တိုင်းမှာထောင်ကနေယာယီဒုက္ခတွေစခန်းတွေမှာသွားရောက်ခိုလုံခဲ့ကြရပါတယ်။အဓိကပြဿနာကတော့အစိုးရအာဏာပိုင်တွေဟာအကြမ်းဖက်မှုဖြစ်ပွားခဲ့ရတဲ့အရင်းအမြစ်ပြဿနာတွေကိုဖြေရှင်းမပေးတာပါပဲ။ဒီခိုင်ပြည်နယ်မှာရခိုင်တိုင်းလားတွေနဲ့ ရင်းရပင်ကလေးတွေတင်းတင်းမြတ်အတူတူဟောပြန်လဲနေထိုင်နိုင်ရေးကူညီဆောင်ရွက်မပေးခဲ့ပါဘူး။ဒါအပြင်ရင်းရပင်ကလေးတွေကိုသူတို့မူလနေထိုင်ရနေရာတွေကိုပြန်ခွင့်မပေးပဲဒုက္ခတွေစခန်းတွေမှာပဲဆက်ပြီးပိတ်လောက်ထားတာရက်ွက်တစ်ခုထဲမှာစုစည်းထားတာစတာတွေလုတ်ကန်ခဲ့ကြပါလေ။
ဒီလိုလောက်ကန်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်စစ်တွေမျိုးကရိုဟင်ဂျာဘင်္ဂလီတွေအတွက်တည်တံ့နေရာချထားပေးတဲ့အောင်မင်္ဂလာရက်ွက်ကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဘီလီယံနာတထေးကြီးဂျော့ချ်ဆိုရော့စ်ကတော့1944ခုနှစ်တုန်းကနာဇီဂျာမနီတွေကဂျူးတွေကိုခွဲခြားပြီးနေရာချထားပေးရမှာနေထိုင်ခဲ့ရတဲ့ဘူဒါပက်စ်မြို့ကသူ့ရဲ့ငယ်ဘဝအခြေအနေကိုပြန်ပြောင်းသတိရစေတယ်လို့ပြောဆိုခဲ့ပါတယ်အဲ့လိုအောင်မင်္ဂလာရက်ွက်လူမျိုးဟာရက်ွက်တစ်ခုနဲ့မတူဘဲနာစီတွေကဂျူးတွေကိုတီးတန့်စုစည်းထားတဲ့ဂတ်တိုးလို့ပဲခေါ်ဖို့ကောင်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုရက်ပိုင်းလပိုင်းအတွင်းနိုင်ငံတကာမီဒီယာတွေမှာထပ်ပြီးပေါ်လာတဲ့ပြဿနာတစ်ခုကတော့လှေစီးပြေးဒုက္ခသည်တွေအရေးပါ။အဲ့ဒီလှေစီးပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေလည်းပါဝင်နေတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပြီးအဲ့လိုလှစီးပြရတဲ့ပြဿနာရဲ့အရင်းအမြစ်ကိုဖြေရှင်းတဲ့လို့နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြပါတယ်။ပြောရရင်ရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီပြဿနာဟာအခြားသောဆက်အာဏာရှင်တွေနဲ့ပြည်သူတွေကြားကပြဿနာဆက်အာဏာရှင်တွေနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားကပြဿနာတွေနီးတူအာဏာရှင်တွေခြံထားရခဲ့တဲ့စိုးမွေတစ်ခုပဲဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်မှာဒီစိုးမွေပြဿနာကိုမဖြေရှင်းနိုင်ုံမကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒီအကြမ်းဖက်မှုတွေဟာမြန်မာပြည်အတွင်းပိုင်းအထိပြန့်နှံ့ဆိုတဲ့အနေအထားအထိဖြစ်ပွားခဲ့ရတာပါကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုခဲ့သလိုပါပဲဒီပြဿနာဟာမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်အဟံ့အတားအနှောက်အယှက်တစ်ခုတစ်ပွဲဖြစ်စေပြီးနိုင်ငံစည်းဝါးဖွံ့ဖြိုးတိုးတက်ဖို့ကိစ္စမှလည်းအခက်အခဲတွေ့စေတဲ့ပြဿနာတစ်ခုဖြစ်နေပါတယ
်ဒီအတွက်အစိုးရအနေနဲ့နိုင်ငံကတန်ဝင်ရောက်ဝိုင်းဝန်းဝေဖန်ပြစ်တင်နေကြတဲ့ရိုဟင်ဂျာဘင်္ဂလီပြဿနာကိုအချိန်ဆွဲမထားတော့ပဲရေရဲဝန်းလက်ခံဖြေရှင်းပေးရပါလိမ့်မယ်။ဒီလိုမှသူတို့ရဲ့ဘဝကိုအကြမ်းဖက်မှုတွေမဖြစ်ပွားခင်ကအခြေအနေမျိုးရောက်အောင်ပြန်ဆောင်ကျင်းပေးရပါလိမ့်မယ်။ရေရှိမှသူတို့ကိုကုတိုင်မထားပဲပြဋ္ဌာန်းဥပဒေတွေနဲ့အညီနိုင်ငံသားစီစဉ်အစစ်သတ်မှတ်ပေးတာသတ်မှတ်စစ်တမ်းနဲ့ပြောင်းကြီးတဲ့အခွင့်အရေးပေးတာလုပ်ရပါလိမ့်မယ်။ဒီလိုကိစ္စကြီးကိုကိုက်တွယ်ဖြေရှင်းမှုအစိုးရတစ်ဖွဲ့တည်းကတတ်ထင်မှာတော့မဟုတ်ပါဘူး။ဆိုရတဲ့အတူရခိုင်တိုင်းရင်းသားခေါင်းဆောင်တွေလွတ်တော်တမတော်နိုင်ငံရေးခေါင်းဆောင်တွေနဲ့အခြားတိုင်းရင်းသားခေါင်းဆောင်တွေပါပါဝင်ဖြစ်ချင်းမှကြည်လင်မဲ့ပြဿနာကြီးဖြစ်ပါကြောင်းသုံးသပ်ကြည့်ကြလဲရပါတယ
်ဇင်းသာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရပါခင်ဗျာ
မကြာသေးခင်နှစ်တွေအတွင်းအပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလားစစ်အစိုးရကနေအရက်သားအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလားအပြောင်းလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးအရအသာစီးရလာနေသလဲဆိုတာကိုလာမယ့်အင်္ဂါနေ့ဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါအောင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။အောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒါမင်းအင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့မြမပီမှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
။ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင် တော်ရရှင်နဲ့အချင်းချင်းပြေပို့လာတဲ့မေတ္တာတေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ပထမအဦးဆုံးတော့ VOA အစီအစဉ်ဒီကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်ရဲ့စာတွေကိုပြောပြပေးသွားခြင်းပါလိမ့်။ပဲခူးတိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့တော်ရရှင်အေဂျင့်အောင်ကတော့ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့။ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးနော်။ဒီတော်ရရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မညိုညိုလွင်ဘာကြီးသိန်းကိုဇော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေဥကြော်စံသားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဒေါ်လှလတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်။ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါ။ပြဿနာကကျွန်တော်ရေဒီယိုကနယ်မှာအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူး။အဲဒါကြောင့်ရေဒီယိုကပဲဆုတ်တာလား၊လိုင်းကပဲမကောင်းတာလားမေးပြရစီဗျာ။ဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါချမ်းသာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီတော်ရရှင်ကိုပြန်ကြားပေးချင်တာကတော့ VOA စီစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီတော်ရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပြက်ကြိန်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပြက်ကြိန်ပေးတဲ့ရာသီကတော့ကုန်သွားပါပြီပြက်ကြိန်တွေလည်းမရှိတော့ပါဘူးနော်ဒါကြောင့်မလို့နောက်နှစ်အတွက်တော့ကျမဒီလိမ့်စာတင်ထားလိုက်ပါမယ်။ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိမ့်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါတယ်။ကျမတို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတာကတော့လွန်ခဲ့တဲ့လင်္ကာ6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူး။လောလောဆယ်လုပ်ဖို့လည်းအစီအစဉ်မရှိသေးပါဘူးနော်။အကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျမတို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြီးညာမှာဖြစ်ပါတယ်ရှင်။အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာလို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်။နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်။ဒီလိုမျိုး VOA ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့တော်ရရှင်ရဲ့အစားတွေထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိကြပါနော်။အဲ့ဒီထက်ကအစားတစောင်းမှဆိုရင်တော့မြန်မာသမ္မတဦးသိန်းစင်ကိုပြောချင်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့အစာကိုဖော်ပြပေးသွားချင်ပါတယ
်ကျွန်တော်သမ္မတဦးသိန်းစင်ကိုလေးစားပါတယ်ကျွန်တော်တို့ဘလို့မှမထင်ထားတဲ့အပြောင်းလဲတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတွေ့မြင်လာပါတယ်တခါမှမရဘူးတဲ့လွတ်လပ်ခွင့်တွေကိုလည်းရခဲ့ပါတယ်နာမည်မရှိလာတော့ငါចောင်းသားတွေနဲ့ဖြစ်ခဲ့တဲ့အဖြစ်တွေကတော့မယုံနိုင်အောင်ပါပဲသမ္မတဆိုတာနိုင်ငံရဲ့ဖခင်တယောက်ပါဖခင်ဆိုတာသားသမီးတွေကိုငဲညာပါတယ်တက္ကသိုလ်များစာမေးပွဲဖြေဆိုမဲ့အထင်းသိမ်းကန်ကျောင်းသားတွေအတွက်ရင်လေးစရာပါပဲကျောင်းသားတွေဆိုတာအနာဂတ်မှာအရေးပါတဲ့သူတွေဖြစ်လာမှာပါရိုင်းတဲ့ဖြူခွဲမှုတွေအင်အားလွန်ကျွန်သုံးမှုတွေကသားတို့အဖေလုံနေတာမှဟုတ်ရဲ့လားလို့ထင်မိပါတယ်သမရာကြီးခင်ဗျာအခုအချိန်မှာဘလောက်အကျက်တဲရောက်နေတယ်ဆိုတာသိပေမဲ့ကျောင်းသားတွေကိုအမြန်ဆုံးပြန်လွတ်ပေးစေချင်ပါတယ်အခုဖြစ်ပြသမျှတွေအမှန်တကယ်လက်လွတ်ကြကြဗလိုက်မှုမရှိပဲကင်တွယ်ခဲ့မယ်ဆိုရင်အစိုးဘက်ကနေအကောင်းဘက်ကိုရောက်လာပါလိမ့်မယ်ပြည်သူတွေရဲ့ယုံကြည်ချက်အနာဂတ်မျှော်မှန်းချက်တွေကိုလည်းမမေးမိန်စေချင်ပါဘူးဖခင်တယောက်ဟာသားသမီးတွေအတွက်မမမမရက်ဒီပေးတဲ့ကဲ့သို့သမရတယောက်ဟာလည်းနိုင်ငံသားတို့အတွက်ဘာကိုမှတွေးဝေမနေပါနဲ့ဘာကိုမှလည်းကြောက်လန့်မနေပါနဲ့နိုင်ငံတော်သမရအပေါ်ကျွန်တော်တို့ရဲ့ယုံကြည်ချက်တွေပြောင်းမသွားကြပါဘူး။သမရကိုနိုင်ငံရဲ့အဖေအဖြစ်နဲ့လေးစားကြပါလေ။ယုံလဲယုံကြည်ကြပါလေ။ဒါကြောင့်အခုချိန်မှာမာရင်းစာပြုတ်နေတဲ့အမားတွေကိုပြန်ပြင်ဖို့အချိန်မီပါသေးတယ်။စိတ်ချပါ။သမရသာပြုတ်ပြင်မှုတွေကိုကောင်းကောင်းလှုပ်ဆောင်နိုင်မယ်ဆိုရင်သမရကိုအားပေးချီးမြှောက်ဖို့ကျွန်တော်တို့အသင့်ရှိပါတယ်။နိုင်ငံတော်ရဲ့ဖခင်ဖြစ်တဲ့သမရဦးသိန်းစိန်ဟာသားသမီးတွေကိုငဲ့ညာနိုင်ပါစေ။ချစ်တက်လာပါစေ။ပြီးတော့မမမမရက်တည်နိုင်ပါစီဗျာ
ဒါကတော့ဒီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြောရင်းနဲ့နိုင်ငံတော်သမ္မတကိုဓာတ်ရိုက်တောင်းဆိုမှုလုပ်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့အနောက်တိုင်းဒီလောကမှာထင်ရှားနေတဲ့တခြင်းလေးတစ်ပုံနဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ရှင် Billboard Hot အဖြစ်ဆုံး10နံပါတ်100ဆင်းနဲ့မှာနံပါတ်30ချိန်နေတဲ့တခြင်းလေးနဲ့ဖြောပြပေးခြင်းတော့ပါလောလောဆယ်နံပါတ်30ဖြစ်နေတဲ့ဒီတခြင်းလေးနာမည်က Thinking Out Loud ဖြစ်ပြီးတော့ American Billboard Hot 100 Billboard မှာလူကြိုက်အများဆုံးတေးတရာစီးရင်နဲ့မှာနံပါတ်2နေရာကို10ပတ်ဆက်တိုက်ယူထားနိုင်ပြီးတော့ဒီသချင်းကဒီလိုမျိုးနံပါတ်2နေရာမှာအကြဆုံးနေရာယူထားတဲ့သချင်းနည်းနည်းပဲရှိတဲ့ထဲမှာတပုတ်အပါဝင်ဖြစ်တဲ့သချင်းမှာ ဒီဆိုသူအက်ရှီရင်အတွက်လဲအကောင်းဆုံးတင်းနံပါတ်တဆယ်စင်းကိုဒုတိယမြောက်ဝင်တဲ့တခြင်းလဲဖြစ်ပါတယ်ဒီတခြင်းနဲ့လဲပြီးခဲ့တဲ့နှစ်ကုန်မှာကျင်းပခဲ့တဲ့ဗစ်တိုးရီယာစီးကရက်ဖက်ရှင်ရှိုးမှာဖျော်ဖြေခဲ့တာမလို့ဒီတခြင်းကအဲ့နောက်ပိုင်းမှာအရန်လဲပို့ပြီးအနာမည်ကြီးသွားခဲ့ပါတယ်ဒီဆိုတဲ့အက်ရှီရင်အတွက်လဲအကောင်းဆုံး
အများဆုံးရောင်းရတဲ့သချင်းဖြစ်ပြီးတော့အမေရိကန်ပြည်သူတစ်ခုရဲ့မှာကိုနှစ်ထောင်ဆန်ကမေလအထိအကြီးအတွက်မယ်ဆိုရင်ဒီသချင်ဝယ်ယူအားပေးမှုပေါင်း၄သန်းကျော်ရှိသွားပါပြီအက်ရှီရင်ဒီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်လေးကိုနားဆင်ကြည့်ပါဦးနော်When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love Will your eyes still smile from your cheeks? Darling, I will be loving you till we're 70. And baby, my heart could still feel less hard at 23. And I'm thinking about touch of a hand Well, me, I fall in love with you every single day And I just wanna tell you I am So honey, now Take me into your loving arms Kiss me under the light of a thousand Place your head on my beating heart I'm thinking out loud Maybe we found love right where we are When my hair's all but gone and my memory fades And the crowds don't remember my name When my hands don't play the strings the same way I know you will still love me the same Cause honey, your soul could never grow old, it's evergreen
အရှင်ဒီဆိုထားတဲ့ Thinking Out Loud ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါပါ ဖီယိုရီ တော်ရရှင်ရဲ့အချင်းချင်းမြတ်တာဒီလက်ဆောင်ပေးဖို့ရဲ့မြန်မာတခြင်းလေးတပုံးနဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြော်ပြပေးသွားဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေအတွက်အချိန်ပေးကြပါတယ်ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာဒီရက်ပိုင်းအတွင်မြို့နယ်အုပ်ချုပ်ရေးဌာနကထုတ်တဲ့အမိန့်စာနဲ့ပတ်သက်ပြီးတော့မကျေနပ်လို့ပြောကျင်လို့ပါဆိုပြီးတော့သမ္မတကြီးနဲ့
ံရမယ်လို့ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဘဝင်မကြလို့ဒီစာကိုရေးလိုက်တာပါတကယ်တော့ကျွန်တော်တို့မြို့မှာနှကောင်းစည်းတက်ပြီးလူရဲ့ပြေးတာတချို့ရှိခဲ့ပေမဲ့အခုလိုအမိန်ထုတ်ပြန်ရလောက်အောင်တရားဥပဒေစိုးမိုးမှုကင်းမဲ့နေခြင်းမရှိသလိုရဲစခန်းကိုတိုင်ညက်ဖွင့်ထားတာတွေလည်းမရှိပါဘူးမြို့ရင်းကလမ်းနေမကောင်းတော့ကားဆိုင်ကယ်အနီးနားကဖြတ်သွားရင်ဖုံးတထောင်းထောင်းထားရလို့အကျမကြီးအတွက်ဖုံးကာတက်ရင်အေးအေးယူခံရမယ်ဆိုတာအတိတ်ပဲလုံးဝမရှိပါဘူးပြစ်မှုကြိုကာတဲ့အနေနဲ့အဲ့ဒီလိုထုတ်ပြန်ဖို့မလိုပါဘူးမတင်ကားရင်စစ်ဆေးမေးမြန်းတာမျိုးပဲလုပ်တင်ပါတယ်ဒီလူတွေကိုအီရတ်အာဖဂန်နစ္စတန်တို့မှာတွားအုပ်ချုပ်ခိုင်းရင်အမျိုးသားတွေအားလုံးကိုဗလာအတွင်းကဘောင်းမီကိုသာဝတ်ရမည်အမျိုးသမီးများဘရာစီယာနဲ့အတွင်းကဘောင်းမီသာဝတ်ရမယ်လို့အမိန့်ထုတ်လိမ့်မလားကိုမာဘုံကတ်အသေးကံခွဲမှာဆိုလို့ဆိုတဲ့အကြောင်းပြချက်နဲ့ပေါ့အခုလိုမျိုးလူခွင့်ရေးကိုချိုးဖောက်ခံရတဲ့မလိုလားအပ်တဲ့အမိန့်ကိုပြန်လဲရုပ်သိမ်းပေးစေဖို့ဒီစာလေးကိုအမြန်ဆုံးထုတ်လွှင့်ပေးပါလို့တင်ပြလိုက်ရပါတယ
်။တမရာကြီးနဲ့သက်ဆိုင်ရာအလုံးသိစေဖို့ဆိုပြီးတော့ဗမော်မျိုးမှာဒီတားမြစ်မှုတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်မကြည်မနဲ့ရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါအောင်မယ်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေ နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဆက်ပြီးတော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါရနော်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဆိုင်းဆိုင်းခန်းလိုင်ရဲ့တငယ်ချင်းများစွာဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်ဆိုတဲ့သောရရှင်ကတော့ခေါင်းစဉ်နေရာမှာရေးလာတဲ့အတွက်ကြောင့်မို့သူ့ရဲ့စာကတပိုင်းတစားနဲ့ပြတ်သွားတာပါဒီသောရရှင်ကဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အရွာကဖြစ်ပါတယ်ဆိုပြီးတော့စာကအဲ့နေရာမှာရင်ပြတ်သွားလို့ပါသူဘသူကိုတောင်းချင်တာလဲဆိုတာလဲပါမလားလို့ဒီတော်ရရှင်စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အရွာကဟိမင်းထက်တချင်တောင်းချောင်းပဲပြောလိုက်နိုင်ပါရဲ့နော်နောက်ထပ်တော်ရရှင်တယောက်ကလည်း VOA ရဲ့မြစ်တာဒေးလက်ဆောင်ကဏ္ဍကိုအမြဲတမ်းအားပေးနေတဲ့အမကန်ပြည်ဆက်ပါတဲ့မန္တလေးတိုင်းဒေသကြီးကြောက်ပတောင်းမြို့နယ်ကဘာတဲကျေးရွာကမနုခိုင်ကမိမိဒေါ်စောမြိုင်အကူကိုဘူဆန်းအမမဆန်းတို့တူလေးမောင်ဆန်းမင်းနိုင်တို့မိသားစုက VOA ကကိုကိုမမတွေအားလုံးနဲ့အတူဒီတဲ့ချင်းလေးတပုတ်နားဆင်ခြင်းလို့ပါဆူပြောမြစ်တာဒီလက်ဆောင်ပါပါတယ်ဒီတော့ဒီတပတ်ခုနကတော့မှပြောသွားတဲ့ကမ့်ဘလူးမြို့နယ်ကျေးပင်အဲ့ရွာကတော်ရရှင်ဟိမင်းထက်တောင်းဆိုထားတဲ့ဆိုင်းဆိုင်းခန့်လိုင်တီဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒီတောင်းတဲ့တော်ရရှင်ရောဒီချစ်တော်ရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
လူညတဲ့နိုင်တွေ့ကြတယ်တွေ့များကြာရှိနေသေးတယ်ဘဝရဲ့ပိုင်စာတစ်ချိန်မှာငါရဲ့အသက်ဟာ35နောက်45နေနေညနဲ့ကြောင်းမြန်ငါထိုင်စင်းစားလမ်းမီးများရဲ့အောက်မှာငါတို့စတွေ့ကြတယ်မနဲ့တွေ့နဲ့ခွဲကျစ်တဲ့ညနေဖြစ်နေပြက်တွေမတူညီပေမဲ့သိတ်ချစ်ခဲ့ခြင်းတွေနောက်တစ်ခြားမှာတုံတဲ့မှန်မြန်တွေနဲ့တစ်ခြားမှာရှိတဲ့ကြောင်းရတွေတစ်ခြားမှာဖြစ်တဲ့ပြဿနာတွေခေါင်းထဲမှာပြင်းနေလေလဲမတော်ပါမမေ့တဲ့စိတ်မမင်းတို့ရှိနေသေးပါကြောင်းတဲ့ခေါင်းလောင်ထုတ်တဲ့ကြားမိတိုင်းမှာငါတို့ရန်ဖြစ်ခဲ့တာငါတို့ပြန်ချစ်ခဲ့တာစိတ်လုံးရှားခဲ့ပြီလားတွေအကုန်ပုံမင်းသွားပြီလားမူလာတန်အလေတန်နဲ့အထက်တန်ဘဝတွေအခုချိန်မှာပြန်တွေ့ရင်ရင်တွေခုံငါလွန်ဆွနေရင်ထိုင်ငါရေးတဲ့တချင်ဘဝရထားသွားနေလဲတငယ်ချင်းတွေကအစ်င့်မြဲ
ဒီဘဝကူမှာစုံတွေ့ခဲ့ရစနေတို့တွေတူရှိခဲ့တာ
ဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တဲ့ချင်းကိုနားဆင်ကြားကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးစင်မှန်းချက်နဲ့ကြားပါရစေ။ကျမရောက်ရှင်းနဲ့ငါအဲ့ရထက်မှလူသိမ့်နေ။ကောင်းကလေးနဲ့ကောင်းမလေးကနေအမျိုးသားနဲ့အမျိုးသမီးအဖို့ကြီးနဲ့အဖွားကြီးဖြစ်တဲ့အချိန်တွေအထူး။ဘဝဆိုတဲ့ခဏကြီးကိုငါတို့တွေစီသွားရမှာပါပဲ။ကဲထားလိုက်ပါတော့။တနေ့နေ့မှာတော့ကွာပြန်ဆုံမှာပေါ့ချစ်တဲ့တငယ်ချင်းများ။ဆုံးတွေ့ခဲ့
မဲဒန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်။အခုတော့တက်ကြီးစကားအစီအစဉ်အလှရောက်ပါပြီ။ဒီတစ်ပတ်မှာတော့ဆရာဒေါက်တာညီညီရေးတဲ့တက္ကသိုလ်ပြုပြင်စာအုပ်နဲ့ဘဂဒါကျောင်းသားခေါင်းဆောင်ကျော်ကိုကိုရဲ့ကျောင်းသားသမဂ္ဂနဲ့ဒီမိုကရက်တစ်လူ့အဖွဲ့အစည်းဆိုတဲ့စာအုပ်နှစ်အုပ်အကြောင်းကိုဆရာဦးစွမ်းရည်ကပြောပြမှာပါ။
မြတ်မိတ်ဆွေများခင်ဗျာဒီနေ့ဟာ
တချီတကတိုင်ရကြအစီအစဉ်နောက်ဆုံးနေ့ဖြစ်ပါတယ်။မကြီးဝင်းဖေနဲ့ကြပြဝင်းဖေခေါ်မောင်ဆိုင်ကြီးတို့ဟာလူတို့သတင်းစာမှာမြိုင်မြိုင်ဆိုင်ဆိုင်တွဲခဲ့ခွေရကပြပကိုနှစ်ယောက်လုံးရောက်လာတော့လွတ်လပ်တဲ့အခြားတံမှာလည်းအတူတွဲအမေရိကန်တံမှာလည်းအတူတွဲခဲ့ကြပါတယ်။မင်္ဂနက်ကပဋ္ဌာန်းဆက်နီးခဲ့ကြွေလို့ဆိုရပါမယ်။မန္တလေးတက္ကသိုလ်မှာသာမကမန္တလေးအမှတ်တရအထက်ကမှာလည်းတောင်းနေဘက်တွေဖြစ်ပြီးသူကပကြီးကိတ္တဘက်မှာတန်နေကျွန်တော်ကဒါပေနဲ့နိုင်ငံရေးမှာအတတ်ပါတယ်ခုသူကဗမာပြည်မှာပကြီးဆွဲရုပ်ရှင်ရိုက်ဆိုတော့အလုတ်များပြီးတော့တကြီးအလုတ်ကိုမလုတ်တော့ပဲတက်ငယ်အလုတ်ကိုလုတ်နေတယ်လို့ဆိုတော့ကျွန်တော်ပြက်ပြက်သွားပါလေဒီနေ့ဟာတကြီးစကန်အစီအစဉ်ကိုတက်ငယ်တွေကြားဖို့နောက်ဆုံးနေ့အဖြစ်ကျွန်တော်နှုတ်ဆက်လိုက်ပါတယ်စီဆိုးရကတော့ငယ်နားအေးသွားပြီလို့သဘောကျမှာပါပဲဒီနေ့ဖို့နောက်ဆုံးဖြစ်နေပြောခွင့်ရတဲ့အတွက်စာအုပ်နှုတ်အကြောင်းကိုအခါလေးပြောလိုက်ချင်ပါတယ်တခုကဆရာဒေါက်တာညီညီရေးတဲ့တက္ကသိုလ်ပြုပြင်ရေးစာအုပ်ပါ1950မတ်လတည်းမှာဆရာရဲ့အသက်85နှစ်မြောက်အထင်အမှတ်ဖြစ်ထုတ်လိုက်တာပါအမိဗမာပြည်ကိုကျေးဇူးဆက်တဲ့အနေနဲ့ထုတ်ကြောင်းကြေညာပါတယ်ဆရာဒေါက်တာညီညီဟာတက္ကသိုလ်ဆရာဘွားကပညာရေးဝန်ကြီးအထက်ဒီတော့မှအလုပ်လုပ်ခဲ့ပြီးနာမည်နဲ့ UNDP တို့ UNESCO တို့မှာလည်းအလုပ်တွေလုပ်ပြီးတော့ပြပမှာနိုင်ငံတကာအတွေ့အကြုံတွေအများကြီးရှိသူဖြစ်ပါတယ်။ပညာရေးအတွေ့အကြုံတွေကိုအမှတ်တရအမှတ်တမ်းဖြစ်မဟုတ်ဘဲနဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းအလေးနဲ့လေ့လာပြီးဝေဖန်သုံးသပ်အကြံပေးထားပါတယ်။တက္ကသိုလ်ပြုပြည်ရေးသာမကအခြေခံပညာအတွက်ပါဆွေးနွေးထားတဲ့အတွက်ကြောင့်ပညာရေးသမားတွေမဖတ်မဖြစ်ဖတ်ရမယ့်စာအုပ်ကောင်းတော်ဖြစ်ပါတယ်။နောက်တော့ကတော့ဘင်္ဂတကျောင်းသားကောင်းဆောင်ကျော်ကိုကိုရဲ့စာအုပ်ပါကျောင်းသားတမက္ကနဲ့ဒီမိုကရက်တစ်လူ့အဖွဲ့အစည်းတဲ့1903ဦးဖေမောင်တင်ကျောင်းသားဘဝကကောင်းဆောင်ခဲ့တဲ့လူပြည်ရှင်မခိုးရေးတပိတ်ကစပြီးတော့မျက်မှောက်ခဲ့ကျောင်းသားတပိတ်တွေတိုင်အောင်လေးလေးနက်နက်လေ့လာသုံးသပ်ထားတဲ့စာအုပ်ပါကျောင်းသားတွေကဗမာပြည်ရဲ့ဒီမိုကရေစီအစဉ်အလာကိုထူထောင်ပေးခဲ့တာပါလားဆိုတာကိုသိအောင်ဒီတတ်ပါတယ်ဒါကြောင့်ဒီနေ့တွေ့ကျွန်တော်ဖတ်ပုသမယမှာဟောဒီနောက်အဖြစ်အကောင်းဆုံးပါပဲဖတ်ကြည့်ပြီးအောင်အောင်ဖတ်ကြပါလို့တိုက်ထွန်းလိုပါတယ်ရေပုံများနဲ့မိတ်ဆွေများကိုကျွန်တော်နှုတ်ဆက်လိုက်ပါတယ်ကျွန်တော်မောဆိုင်းပါခင်ဗျာ
စာပေနဲ့ကြပြဝေဖန်ရေးဆရာမောင်ဆိုင်းပြောပြသွားတဲ့တဲ့ကြီးစကားအစီအစဉ်ကိုနားဆင်ကြရပါခင်ဗျာမနေ့ဖြန်မနေ့ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကို6နာရီနေ9နာရီအထိလိုင်းနိုမီတာ32 40 48 50တို့ကနေနားဆင်ပါခုတော့သတင်းအချင်းချုပ်ကိုကိုအောင်ကတင်ပြပါမယ
်အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီယာဆွစ်ဇာလန်နိုင်ငံဂျနီဗာမှာစပီးမတော်တဆဖြစ်မှုကြောင့်ပေါင်ရိုးကျသွားပြီးသူ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဒီမတော်တဆဖြစ်မှုအပြင်မစ္စတာကယ်ရီကိုရဟတ်ရင်နဲ့ဂျနီဗာဆေးရုံကိုပို့ဆောင်ပေးခဲ့ပါတယ်။စပိန်မတော်တဆဖြစ်မှုအတွင်းမစ္စတာကယ်ရီယာသတိမမျှော်သွားတာမျိုးမရှိဘဲအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေပြီးမကြာခင်မှာငကိုတိုင်းပြန်ကောင်းလာပါလိမ့်မယ်လို့မျှော်လင့်ထားကြောင်းနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်ရင်းကကျွန်းနေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်ဘက်ကလှရှားဆောင်ရွက်မှုတွေကိုအမေရိကန်ကပြစ်တင်ဝေဖန်လိုက်တဲ့ပေါ်တရုတ်ဘက်ကတခါပြင်းပြင်းထန်ထန်ပြန်လည်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးလူညွန်ရေးဆွေးနွေးပွဲအတွင်းတရုတ်ရည်တပ်ပုဂ္ဂိုလ်ကြီးစန်ဂျန်ကောင်းကပင်လယ်ရင်းကကျွန်းတွေကိုမြေဖို့ချက်ထွင်နေတာဟာကျိုးကျောင်းစီလျော်ပြီးတရားဝင်နေ။နောက်ဒီလုပ်ငန်းတွေဟာနိုင်ငံတကာကိုအကျိုးပြုဖို့ရည်ပြီးလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဒေတာရင်းအဆင့်မြင့်လူမျိုးရေးဆွေးနွေးပွဲတွေကျင်းပနေတဲ့နေရာနားမှာကာယံထားတဲ့တားဆီးတွေကိုကားနဲ့ဝင်ရောက်တိုက်ခဲ့တဲ့လူနှစ်ယောက်ကိုဖမ်းဆီးထိန်းသိမ်းပြီးတခြားတစ်ယောက်ကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့စင်ကာပူရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရဖြစ်ပွားနေတဲ့နေရာဟာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှင်ကာတာနဲ့နိုင်ငံသီးသီးကကိုယ်စားလှယ်တက်ရောက်နေတဲ့ဒီညီလာခံကျင်းပနေတဲ့ဟိုတယ်နားမှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်းနှင့်အင်ဂျင်နီယာကတော့ချန်ကန်ရှန်ကောင်းဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိလိုင်းတို့24 25 30 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါThank you.
This program has come to you from the Voice of America, Washington.